မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေးချမ်းတည်ငြိမ်ရေးဦးစားပေးဆောင်ရွက်နေရတဲ့အတွက်ပြည်တွင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကိုယ်စားလှယ်အဖွဲ့ဖိတ်ခေါ်ရေးကိစ္စကိုဆောင်ရွက်မယ်လို့စစ်ကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်။အာဆီယံကနေပြီးတော့ဒီ55ချက်ထဲမှာမြန်မာပြည်ကိုဒါအစိုးရကိုယ်စားလှယ်ဖွဲ့ဆီလို့မယ်ဆိုတာပေါ့ပါတယ်။ဆိုတော့ဒီအစိုးရကိုယ်စားလှယ်ဆီလို့မယ်ဆိုကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီအစိုးရကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့အခုလိုမျိုးကြီးအခုကျွန်တော်တို့ရဲ့အခုလက်ရှိကျွန်တော်ရဲ့အရေးကြီးဆုံးကိစ္စကနိုင်ငံတည်ငြိမ်လို့ဆိုမျိုးပါတည်ငြိမ်အေးချမ်းရေးပါအဲ့တော့နိုင်ငံတည်ငြိမ်အေးချမ်းရေးနဲ့ပတ်သက်တဲ့အခြေအနေတခုကိုကျွန်တော်တို့ရောက်တဲ့အခါမှာဒီကိစ္စကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့မှဆောင်ရွက်တော့ရမယ်ဆိုတော့ကျွန်တော်တို့ကြိုးစားခဲ့ပါတယ်
အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဧပြီ24ရက်နေ့ကအစည်းအဝေးမှာမြန်မာပြည်တွင်ရေကိုဝိုင်းဝန်းဖြည့်ဆည်းပေးနိုင်ရေးအချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်ထဲပို့ရင်းနဲ့ပတ်သက်လို့နာဆာကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ပုံမူကောင်းသက်ဆောင်ကအဲဒီလိုပြောဆိုခဲ့တာပါဒီကနေ့သတင်းစာရှင်းလင်းပွဲမှာအကြမ်းမဖက်အာဏာသိမ်းရေး CDM လှုပ်ရှားမှုဗန်စနစ်တွေကမောက်ကုံမှဖြစ်နေရတဲ့ကိစ္စနဲ့အရဖက်လက်နက်ကင်တပ်ဖွဲ့နဲ့စစ်သားကြားတိုက်ပွဲအခြေအနေတွေကိုလည်းသတင်းထောက်တွေကမေးမြန်းခဲ့တာပါစီအနာသိမ်းပြီးတဲ့နောက်ပိုင်းဘန်တွေမှာအကန့်အသတ်နဲ့ငွေထုံနေတဲ့အပေါ်ပြည်သူတွေရဲ့စိုးရိမ်ချက်တွေထွက်ပေါ်နေတဲ့အတွက်ဘန်တွေလက်ပတ်ဖို့အခက်အခဲနဲ့ကြုံနေရတာပါဘန်တွေမှာငွေကိုအကန့်အသတ်နဲ့ထုတ်ပေးနေတာဟာတိုင်းပြည်စီးပွားရေးစီမံချက်တွေပြက်ပြားအောင်နိုင်ငံရေးအရာလှုံ့ဆော်နေတာတွေကြောင့်ဖြစ်ပြီးအခု mobile phone ကတစင်ငွေလွှဲတဲ့လုပ်ငန်းတွေပုံမှန်ပြန်ဖြစ်နေပြီလို့မြန်မာနိုင်ငံဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်လူတော်များများကဘန်တွေအပေါ်ယုံကြည်မှုအားနည်းလာပြီးတော့အိမ်မှာပဲငွေတွေတင်ထားချင်ကြတာကြောင့်အတက်သူတွေကမအပ်ပဲထုတ်တဲ့သူတွေကပိုများလာနေတာပါဘန်ဝန်ထမ်းတွေအာနာဖီဆိုင်ရေး CDM လှူရှာမှုမှာပါဝင်ပြီးရုံးမတက်ကြတာကြောင့်ဘန်တွေဖွင့်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့ဘန်လုပ်ငန်းရှင်တွေကပြောပါတယ်ဘန်လုပ်ငန်းအကျတ်တဲကြောင့် COVID-19 ရောဂါကူးစက်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့တိုင်းပြည်စီးပွားရေးဟာနောက်ထပ်ပိုဆိုးလာနိုင်တယ်လို့အစားအသောက်ရှာပါမှုတွေကြုံရတဲ့အနေကပါရင်ဆိုင်ရနိုင်တယ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့လေလာသူတွေကသတိပေးနေကြပါတယ်